လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေလုပ်နေတဲ့အချိန်မှာနိုင်ငံရေးပါတီတွေရဲ့စိုင်းပုတ်တွေကိုဖျက်ဆီးခံရတာတွေအပါအဝင်အနောက်ဆက်ပေးတာတွေလည်းဖြစ်လာနေပါတယ်ဒီကြောင့်လည်းပတ်သက်လို့တော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ငံကပြောပြပေးမှာပါရှင်
ရွေးကောက်ပွဲနီလာရနေမြနိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲအွန်လိုင်းရေးချိုးပန်းဆောင်ရွက်မှုတွေဟာအချိန်မြင့်လာနေသလိုတစ်ချိန်တည်းမှာပဲနိုင်ငံရေးပါတီတချို့ရဲ့စိုင်းပုတ်ဖျက်ဆီးခံရတာအပါအဝင်မဲဆွယ်စည်းရုံးရေးလုပ်နေတဲ့အတွက်နောက်ဆက်ပေးတာတွေချင်းချောက်ရန်ပြတာတွေကိုပါရင်ဆိုင်လာနေရပါတယ်နိုင်ငံရေးပါတီတွေဘက်ကသက်ဆိုင်ရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းတဲ့အခါမှာ ဥပဒေကြောင့်အရပပေါင်းစုံကဆောင်ရွက်နေတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ရှိနေဦးညံဝင်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဥပဒေနဲ့အခုဆောင်ရွက်တယ်ကျွန်တော်တို့ရဲကိုတိုင်တာတွေအမှုအခုအချိန်ကို50ခုလောက်ရှိပြီနောက်သူ process ကဘယ်အချိန်မှာရောက်ပြီးတော့ဘာဖြစ်နေလဲဆိုတော့နောက်ဆုံးသတင်းကျွန်တော်မပြောနိုင်ဘူးသို့တော်ကျွန်တော်တို့ကရဲနဲ့ဆိုင်တဲ့ဟာရဲရဲပိုင်တဲ့ဟာရဲလုံအောင်မဲ့အလုပ်တွေလည်းကျွန်တော်တို့တက်ဆိုင်ရာရဲတွေမှာတိုင်ကြဖို့ကျွန်တော်တို့ညွှန်ကြားထားပါတယ်ကျွန်တော်တို့တိုင်ပြီးတရားဥပဒေကဘယ်လိုရှိလဲဆိုတော့ကျွန်တော်သိပါတယ်အဲ့တော့တရားဥပဒေနဲ့အညီသူတို့လုံမလုံဆိုတဲ့ကြံစည်တာကျွန်တော်တို့စောင့်ကြည့်ရမှာသူတို့မလုံရင်သူ့ရဲ့အဆင်ပြေနေစီကျွန်တော်တို့သွားမှာပဲ
ပါတီအခုလိုမဲဆွဲစီယုံရေးအတွင်းရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတင်ပြဆွေးနွေးဖို့အတွက်ပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့တွဲဆောင်ွက်တောင်းထားတယ်လို့ဦးညံဝင်းကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ရဲ့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဆိုင်းဘုတ်တွေတိုက်ခိုက်ဖျက်ဆီးတာတွေခံခဲ့ရသလိုမန္တလေးတိုင်းမိုးကုံမြို့က SNLD ပါတီရဲ့ပါတီကြော်ညာဆိုင်းဘုတ်စက်တင်ဘာ1ရက်နေ့ကဖျက်ဆီးခံခဲ့ရတယ်လို့မိုးကုံမြို့ SNLD ပါတီကဦးဆိုင်မျိုးစင်ကဗီဒီယိုကိုပြောပါတယ်
မင်းရောအဲ့ပြည်ရောတော့ပြည်လေးမှာအဲ့ဒီကျွန်တော်ရဲ့ဒီ7 6ပြီပေါ့ဒီတိုင်းဆွဲဖက်ထားပါလားဆွဲဖက်ထားပါဘူးကျွန်တော်ဒီမိုးကုတ်ပေါ့မိုးကုတ်ဒီပြစ်ဆွဲပြစ်ဆွဲရက်ကနေနေတဲ့အော်ဒီတိုင်းကိုတနေ့ရေချက်ရှိရှိနဲ့လောက်တဲ့ပုံစံပါပဲအခုကကျွန်တော်လေးဒီမပြဲမချက်အကုန်လုံးမှာအဲ့ဒီကျွန်တော်တက်ပုံတွေတော့ဟိုအကူရလာတယ်လေ
ပါတီရဲ့ကြောင်ညာဆိုင်းဘုတ်တိုက်ခိုက်ဖြစ်စည်းခံရတာနဲ့ပတ်သက်ပြီးဦးဆိုင်မျိုးစင်ကအခုလိုဆက်ပြောပါတယ
်ဒါတော့ကျွန်တော်မလဲကျွန်တော်အဲ့ဒီဒီလိုင်းရတော့ဟိုလိုပဲဒီဟိုချစ်ကြတဲ့ဆန်ထားတာလည်းမဟုတ်ဘူးကွာသူကပြေချခံရထားတာပဲဟိုတိုင်းတော့ဒီပြန်တဲ့ပါတီတစ်ခုတည်းရတော့ဒီတော့ညီမရှိတဲ့ဒါဒီလိုနည်းနည်းအဲ့လိုလုပ်တယ်လို့လားဟိုဒီလိုတော့ဒီဆောင်ရပါလဲ
နိုင်ငံရေးပါတီတွေမဲဆက်စည်းဝေးကာလအတွင်းရင်ဆိုင်နေရတဲ့အနောက်ချက်တွေကိုကော်မရှင်အနေနဲ့ဘာတွေစီမံဆောင်ရွက်ပေးနေသလဲဆိုတာကိုသိရဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ